ရပိုင်းမှာအင်ဒိုနီးရှားသတင်းတပုတ်အတော်လှုပ်ပါရခင်ဗျာ။ကျောင်းတစ်ကျောင်းမှာနူရီဆိုတဲ့စီရင်ကိုင်အမျိုးသမီးကိုကျောင်းအကြီးကသူ့ရုံးခန်းနဲ့ခေါ်ခေါ်ပြီးအမျိုးသမီးတွေကသူ့ဘယ်လိုလိန်ဆက်ဆံလူကြောင်းတွေပြောခဲ့ပါတယ်။ဖုန်းနဲ့ဆက်ပြောတာတွေလည်းရှိတယ်လို့ဆိုပါတယ်။နောက်ဆုံးမှာနူရီကကျောင်းအကြီးတယ်လီဖုန်းနဲ့ပြောစကားကိုအတန်ဖန်ခဲ့ပါတယ်။အဲ့ဒီအတန်ဖန်ကိုသူမရဲ့တန်ငယ်ချင်းတယောက်ကပညာရေးဌာနကိုပို့လိုက်ပါတယ်။အဲ့ဒါ2019ခုနှစ်မှာပါ။နောက်ဆက်တွဲဘာတွေဖြစ်လာတယ်ထင်ပါသလဲခင်ဗျာတက်ဆိုင်ရာတွေကကျောင်းအုပ်ကြီးကိုအရေးမယူဘဲနူရီကိုအလုတ်ကထုတ်လိုက်တဲ့အပြင်ကျောင်းအုပ်ကြီးကပြန်ပြီးအသေးဖြတ်မှုနဲ့တရားစွဲခဲ့ပါတယ်အတို့ချုပ်ပြောရရင်နောက်ဆုံးမှာအင်ဒိုနီးရှားတရားရုံးချုပ်ကကျောင်းအုပ်ကြီးရဲ့ပြောစကားကိုနူရီကအတန်ခိုးဖန်ခဲ့တာဟာဆက်သွယ်ရေးဥပဒေကိုချိုးပေါက်တာပဲဆိုပြီး16လပြင်ဒဏ်ငွေအဖြစ်အမေရိကန်ဒေါ်လာ3000ကျွဲနဲ့ညီမျှတဲ့ရူပီယာသန်း900ပေးဖို့အခုဇူလိုင်လစမှာအမိန့်ချလိုက်ပါတယ်ခင်ဗျာ Triangle အမျိုးသမီးအဖွဲ့ဒါရိုက်တာမတ်ခင်လေးကဒီလိုတရားလိုကတရားခံဖြစ်သွားတဲ့အမှုတစ်ခုလက်တလောဖြစ်ခဲ့သေးတယ်လို့ RFV ကိုပြောပါတယ
်မမင်းနဲ့အမျိုးသမီးလေးတရားကိစ္စကိုတော်တော်ဆိုတဲ့စာရှင်းနေမှုတွေပါတယ်အောင်လုပ်တယ်သူလည်းမတိမ်မှုကျူးလွန်ခံရတာပဲဒါပေမဲ့သူကမျက်စိလည်းမမြင်သူကိုယ်တိုင်တရားဆွဲရတဲ့ကိစ္စတွေပါတယ်လို့ဖို့နည်းနည်းခက်တော့သူရဲ့ဦးလေးလုပ်တဲ့သူကတရားဆွဲပေးတာပေါ့ဒါပေမဲ့ဥပဒေကြောင်းလာပဲဖြစ်ဖြစ်သူကလုံးထုံးလုံးကြီးတွေမှာလဲအားနေပြီးတော့နားမလဲတဲ့ခါကျတော့အမှုကပြန်ပြီးတော့ပိတ်ခံရတယ်။အဲပြီးတော့တရားဆွဲပြီးတဲ့သူရဲ့ဦးလေးပါဟိုဘက်ကနေပြီးတော့တခါပြန်ပြီးတော့အမှုဖွင့်ခံရတယ်။ကျွန်တော်တို့ကဟိုခေတ်စားနေရတာပေါ့ပုဂ္ဂိကလုံးချုပ်မှုဆိုင်ရာဥပဒေနဲ့ပြန်ဆွဲတဲ့အဲဆွဲခံရတဲ့လူကလည်းမျက်မမြင်ပဲလေ။စိုးရိမ်နေ၊ကြောက်လဲကြောက်တယ်၊တိုင်းနာလဲဖြစ်တယ်၊မျက်စိလည်းမမြင်ဆိုတဲ့ခါကျတော့သူကဝရံပြေးလို့ပေါ့။တနေရာမှာတွားပြီးတော့ရှောင်ပုန်းနေရတယ်
NLD ဘဟုကော်မတီဝင်နဲ့ရှမ်းပြည်နယ်အလို့အမှုဆောင်အဖွဲ့အတွင်းရေးမှူးဒေါ်နီလာဝင်းကလည်းသူတို့ကျိုင်းတုံမျိုးကချင်းဝိုင်းတစ်ခုမှာပါဝင်ချင်းခတ်သူလူတစုရဲ့မဖွဲမရာပြုမှုတွေကိုသူတရားစွဲခဲ့ပေမဲ့ရှုံးနိမ့်ခဲ့ရတယ်လို့ဆိုပါတယ
်ကျမတို့ကျိုင်းတုံမှာကဈေးရှိတယ်လေကျမတို့အိမ်ကမြို့မဈေးကြီးကိုမျက်နှာပြုထားတော့ညနေဆိုဈေးပိုင်းဆိုတော့လူကြီးတိတ်တယ်လူရှင်းတယ်ပေါ့ရှင်းတော့ချင်းခတ်တယ်ပထမလမ်းထိပ်မှာခတ်တယ်လမ်းထိပ်ခတ်တော့တွားရင်းလာရင်လည်းဆိုင်ကျဲချင်းကျမတို့ထွက်ခဲ့ဝင်ခဲ့ဆိုအဆင်မပြေဘူးအဆင်မပြေလို့ဆိုပြီးတော့မှဒီလိုမျိုးချင်းခတ်တာတော့လမ်းလေကောင်မှလမ်းသေးဖြစ်ဖြစ်ပေါ့ဆိုတော့ဘယ်လိုလုပ်လာလဲဆိုအဲ့လမ်းထိပ်ကနေမှကျမတို့အိမ်ဘက်ထိနှစ်အိမ်လောက်ဆင်းလာပြီးတော့မှကတော့တော့ဆရာအဆိုးကကျမတို့ဗမာနေလေတူတူလေးဝတ်တယ်ဒူးအပေါ်မှာတူတူလေးဝတ်ပြီးတော့မှလေချင်းခတ်တော့မြင်မကောင်းမှုပေါ့ဆရာရေခြေတော်မြောက်လိုက်တယ်မြောက်လိုက်တယ်ကိုကလည်းမျက်နှာလွှဲနေလိုက်ရတာပေါ့သူကချင်းလုံးတစ်လုံးမြှောက်လိုက်တိုင်းဟိုမကြောက်ဝင်မလားငါဘင်းဘလို့ဘာညာပေါ့အဲ့လိုနောက်ကျတော့ဘလောက်ထိဖြစ်လာလဲဆိုတော့ကိုရီဖြတ်သွားရင်မဖွဲ့နေရတယ်ပြောတယ်မဖွဲ့နေရတယ်ပြုနေတော့ကျမတရားဆွဲလိုက်တယ်ဒါပေမဲ့ကျမတို့နိုင်ငံမှာအဲ့လိုတရားဆွဲရင်အဝင်းကျင်အကုန်လုံးကဘာမဟုတ်တဲ့ဟာကိုတရားဆွဲတယ်ဆိုတော့အမြင်ကြီးကိုသူကမြင်ကျမကပါလေခိုင်ခိုင်လုံလုံလိုက်ပြီးနိုင်တဲ့သူကသူ့အဖွဲကိုကြောက်ပြီးတော့ဘယ်သူမှမလိုက်သေးဘူးအမှုကဒီတိုင်းနဲ့တရားဆွဲပေးလိုက်ရ
တယ်အင်ဂျင်မေဟိန်းတို့အမျိုးသမီးအဖွဲခေါင်းဆောင်ဒေါ်ကက်သလင်းသိန်းကတော့လူလူအားကိုယူရမယ်လို့ပြောပါတယ်ခင်ဗျာ
လူငန်းဝင်မှာအလုံးလုံးနေတဲ့အမျိုးသမီးတွေကိုစကားနဲ့ပေါ်မကြောင်းဝင်မနာတာအောင်ပြောတာမျိုးတွေအရာတူးကြီးတဲ့လူတွေကအနိုင်ကျင့်တာသူတို့ကိုမတွန်းလှန်နိုင်ဘူးပေါ့ပြန်လဲပြီးတော့ငွေကြေးတစ်ခုတည်းအတွက်ပြီးခံနေရတာမျိုးပေါ်မှာအနိုင်ကျင့်တယ်တချို့တွေဆိုလို့ရှိရင်အိမ်ခေါ်ပေါ့နော်အဲ့ဒါမျိုးသူတွေကိုဆိုလို့ရှိရင်လည်းအိမ်ရှင်ပဲဖြစ်ဖြစ်အိမ်ရှင်ရဲ့သားသမီးသားတွေပဲပေါ့နော်အနိုင်ကျင့်စော်ကားတာမျိုးရှိတယ်လို့အငယ်ချင်းတွေပါအချို့ကွန်လာပြီးနိုင်ကျင့်စော်ကားတာမျိုးရှိတယ်ရဲစခန်းသွားတိုင်ရင်လည်းရဲစခန်းဟိုလက်ခံပြီးအေးမယူလာတိုင်တဲ့သူကဘာမှနောက်ခံ background လည်းမရှိဘူးအတိုင်ခံရတဲ့လူကလည်းတကယ်ဟိုရာထူးကြီးကြီးဂုံကြီးကြီးရှိနေတယ်ဆိုရင်ဖြစ်ရတဲ့အခါကျတော့ပေါ့ဒါမျိုးကိုကျမတို့ကအတန်ထွက်ပေးဖို့လိုတာပေါ့နောက်ဆုံး Victoria တမီးလေးလိုကိစ္စမျိုးကောင်မှအများကြီးသူအတန်ထွက်လို့ဘလို့ဖြစ်ဖြစ်တဆင်တဆင်တဆင်တက်လာသေးတာပဲပေါ့နော
်အဲအင်ဒိုနီးရှားမှာတော့နူရီအတွက်မခံမရနိုင်ဖြစ်တဲ့ဒေသခံနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကလှုပ်ရှားမှုတွေအကြီးအကျယ်လုပ်ခဲ့ကြပြီးသတင်းဌာနတွေကလည်းမီးမောင်းထိုးပြကြလို့ကဘာကျော်သွားခဲ့ပါတယ်သူမကိုပြစ်ဒဏ်ကလူငယ်ချမ်းသာဝင်ပေးဖို့သမ္မတဂျိုကိုထန်တောင်းဆိုတဲ့လှုပ်ရှားမှုမှာလူ3သိန်းကျော်လက်မှတ်ထိုးခဲ့ပါတယ်ခင်ဗျာအခုတော့သမ္မတဂျိုကိုကနူရီကိုလူငယ်ခွင့်ပေးဖို့အင်ဒိုနီးရှားလွှတ်တော်ကိုထောက်ခံတင်ပြလိုက်ပါပြီဒီအပတ်တွင်လွှတ်တော်မှာဆွေးနွေးပါလိမ့်မယ်မြန်မာပြည်မှာကမခင်လေးတို့လိုလူအခွင့်အရေးလှုပ်ရှားသူတွေကဘာတွေလုပ်နေပါသလဲခင်ဗျာ
ပထမဦးဆုံးကတော့ပြဿနာဖြစ်လာလို့ရှိရင်ဥရေချောင်းကသွားကျင်နေဆိုရင်လည်းဟိုချုပ်တဲ့တဲ့သူလားအဲ့လိုမျိုးဆိုရင်တော့ဟိုအခမဲ့လိုက်ပါပေးတဲ့ရှင်းနေစားပေးတယ်ပေါ့ဟိုခန်းစားရတဲ့သူအတွက်တော့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပေါ့ပြန်လဲထူထောင်နိုင်မှုအတွက်တူပတ်ဝန်းကျင်ကိုပြန်ပြီးတော့သွားလို့မရတဲ့အနေအထားဆိုရင်တော့တူဆောက်ရှောက်ရေးကလူမျိုးကိုသွားပို့တာပဲဖြစ်ဖြစ်အခြားသောအဲပရိဟိတကေဟာတွေမှာထားနိုင်အောင်ပဲဖြစ်ဖြစ်တော့ကျွန်တော်တို့ကူညီဆောင်ရွက်ပေးပါတယ
်နူရီရဲ့ရှင်းနေကအင်ဒိုနီးရှားရဲ့တရားစီရင်ရေးစနစ်မှာအမျိုးသမီးတွေတရားမျှတမှုရရှိရေးအတွက်လက်ဟင်းချက်တွေရှိနေစေလို့ပြောခဲ့တယ်လို့သမရဂျူကိုကလည်းမတရားပြုကျင့်ခံရသူကထောင်ကျရမယ်ဆိုတာမဟုတ်သေးပါဘူးဗျာလို့ပြောပါတယ်။ကဲအင်ဒိုနီးရှားမှာတော့အမျိုးသမီးတွေအောင်ပွဲခံနေပါပြီခင်ဗျာ။